အာဖဂန်နစ္စတန်မှာတာလီဘန်တွေထိန်းချုပ်ခဲ့ပြီးသတင်းတစ်ပတ်ကြာလာချိန်မှာကာဘူးမြို့တော်မှာအလုတ်ကင်ဆုံရှုံသူတွေတိုးလာနေတယ်လို့ဗန်လုပ်ငန်းတွေရပ်ဆိုင်ကုန်စည်နှုန်းကြီးမြင့်မှုတွေနဲ့ရင်ဆိုင်နေရပါတယ်။အနောက်နိုင်ငံတွေကထောက်ခံမှုပေးထားတဲ့အစိုးရပြုတ်ကျခဲ့ခြင်းကစပြီးမတည်မငြိမ်ဖြစ်နေချိန်မှာမြို့တော်မှာရှိတဲ့လေးစိတ်မှလည်းပြပတ်ထွက်ဖို့ကြိုးစားသူထောင်နေချေရှိပါတယ်။နိုင်ငံတကာပံ့ပိုးမှုမရှိတော့တဲ့အတွက်နိုင်ငံစည်းပွားရေးယိုယွင်းလို့နှီးပါနဲ့မရင်မရဖြစ်နေချိန်မှာအစားတောက်တွေသောအင်္ဂလကပေးဖို့ပါနေစဉ်လို့ပူပန်နေရတယ်လို့အောက်ခြေအစိုးရဝန်ထမ်းအများပြားလဲလဆာမရတာနှစ်လရှိနေပြီဖြစ်ပြီးရှိတဲ့ပစ္စည်းတွေထုတ်ရောင်းချင်တာတော့ဝယ်မဲ့သူမရှိဖြစ်နေတာပါတာလီဘန်တွေကာဘူးကိုမထိန်ချုပ်ခင်ကတည်းကအမေရိကန်ဒေါ်လာနဲ့တွက်ရင်အာဖဂန်ငွေစည်းထိုးကြနေတာဖြစ်ပြီးအခြေခံသုံးကုန်ပစ္စည်းတွေကတော့ထိုးကျလာနေတာပါဘန်တွေဇက်တိုက်ပိတ်ထားတဲ့အတွက်စုငွေတွေပါထုတ်မရပဲဖြစ်နေချိန်မှာဂျုံလို့ဆီလို့ဆန်လို့လို့အခြေခံစားကုန်ဈေးနှုန်းကလည်းရက်ပိုင်းပြည့်မှာပဲရာနှုန်း20လောက်ထိုးတက်သွားပါတယ်။အာဖဂန်နိုင်ငံတလွှားမိုးခေါင်ရေရှာဒဏ်ကိုပါခံရတဲ့အတွက်အခြေအနေပိုဆိုးလာနေပြီးထောင်ထဲချီတဲ့ဒေသခံတွေဟာလည်းမြို့ကြီးတွေကိုရွှေ့ပြောင်းနေကြတာပါ။ဒါကြောင့်မြို့နယ်လူစုအထူးသဖြင့်အလင်းလက်တန်းစားတွေပိုးပြီးအထိနာနေကြပါတယ်။